Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်မေလ18ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒိုင်းနိုမီတာ25 40 50တိကျကနေဖမ်းယူနိုင်ကြပါတယ်ရှင်။ကျွန်မသင်္ကီထိုက်ပါရှင်ဒီမနက်ခင်းစီစဉ်တွေကိုကျင်းဆက်ပေးပါပါ။ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တဲရောက်သတင်းတွေကိုအရင်ဆုံးတင်ပြမှာဖြစ်ပြီးမုံရမျိုးခပရဟိတသမားတဦးတည်ဆုံးခဲ့ရတဲ့အခြေအနေဆက်သွယ်မေးမြန်းချက်ကိုသတင်းတွေအပြီးမှာတင်ပြပေးမှာပါ။ဒီနောက်မှာတော့
ခပ်ပြီးပေါ်နေတဲ့ဒီကတာရှိတဲ့ဟာကြီးပေါ်လည်းနေပြီးနေပြစ်တာပေါ့နော်။ဒီတော့ခုနကပြောတဲ့ challenge တွေစီဒီနောက်ဆုံးလုံးကြာခွဲတဲ့
မင်းတပ်မျိုးတိုက်ခိုက်ခံရမှုအကြောင်း CDF ချင်းပြည်သူကာကွယ်ရေးတပ်တာဝန်ရှိသူနဲ့ဆက်သွယ်မေးမြန်းထားတဲ့မြန်မာအရေးဆွေးနွေးခန်းပြည်ရင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့သတင်းတွေကတုတ္တအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နှဆင်ထားရဖို့ရှိပါတယ်။ဒါရင်မတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ရှင်းပြပေးကြပါအောင်ရှင်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာသတင်းပတ်16ပတ်ရှိလာပါပြီ။စစ်တပ်နဲ့ရဲရဲတိုက်ခတ်ဖြိုခွဲမှုတွေဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲရှင်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပောင်းဝင်နိုင်ငံတော်ဝန်ကမြို့ရွာအတော်များများမှာဆက်ပြီးပြုလုပ်နေကြပါတယ်။ဒဝဲမှာနေ့စဉ်လိုလိုချီတက်ဆန္ဒပြနေတဲ့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့အင်ဂျင်နီယာနဲ့ပညာရေးဝန်ထမ်းတပိတ်စစ်ကြောင်းတွေဟာတနင်္လာနေ့ကလည်းအလံတွေကန်ဆောင်ပြီးကျွေးကြော်ချီတက်ခဲ့ကြတာပါ။ရန်ကုန်မြို့လည်းကဆုလေဖျားအနီးမှာတော့တနင်္လာနေ့ကကားဟွန်းတွေတီးပြီးဆင်အနာသိမ့်မှုကိုကန့်ကွက်ဆန္ဒပြကြသလိုရှိတီတာမြို့နယ်မှာတော့လူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။လိုင်တာယာမြို့နယ်တွေကအလုပ်သမားတွေကလည်းစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။မန္တလေးမှာရရနာပုံတက္ကသိုလ်ကျောင်းသားတွေချီးကျက်ဆန္ဒပြခဲ့ကြတယ်လို့မုံရွာကပင်မတပိတ်စစ်ကြောင်းကတော့စိုက်ကယ်တွေနဲ့ဆန္ဒပြခဲ့တာပါ။ကချင်ပြည်နယ်ဖားကန့်၊စကိုင်းတိုင်းဆလင်းမြို့နယ်၊ရင်းမပင်မြို့နယ်တို့ကစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကိုလူထောင်ချီပြီးပါဝင်ခဲ့တယ်လို့မိုးကုတ်မြို့မှာလည်းကျောင်းသားသမဂ္ဂကဥဆောင်ပြီးဆန္ဒပြခဲ့ပါတယ်။မူဆယ်မြို့မှာတော့ဒေသခံလူငယ်လူရွယ်တွေရွှေပြောင်းပြည်သူတွေနဲ့ generation set လူငယ်တွေရဲ့နေ့စဉ်တပိတ်ဖြစ်နေတိုင်းရင်းသားလူမျိုးပေါင်းစုံပင်မတပိတ်စစ်ကြောင်းထွက်ခဲ့ကြပြီးမိသားကမဆောင်ဘဲစစ်ကောင်စီကိုဆန့်ကျင်ဆေးရဆက်တန်းတွေဖြန့်ဝေတဲ့တပိတ်ကိုပါပြုလုပ်ခဲ့ကြပါတယ်။ February 1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ16ရက်နေ့အထိစစ်တပ်နဲ့ရဲကြောင်တေဆုံးရသူ996ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4000ဝန်းကျင်ရှိနေတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကိုရရလက်နက်နဲ့ခုခံဆန့်ကျင်နေတဲ့ချင်းပြည်နယ်မင်းတပ်မျိုးကပြည်သူတွေကိုစစ်တပ်ကစစ်မြေပြင်သုံးလက်နက်ကြီးတွေစစ်ဟတ်ရင်တွေသုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကလူသားဒိုင်းတပွဲသုံးခဲ့တာအတွက်စစ်တပ်ကိုအရေးယူနိုင်ဖို့နဲ့ဒေသခံတွေကအကူအညီပေးနိုင်ဖို့ NUG အမျိုးသားညီညွတ်ရေးအစိုးရကလှုပ်ဆောင်နေကြောင်း NUG ပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောကြားလိုက်ပါတယ်
။မင်းတပ်ပြည်သူတွေကိုအကူအညီပေးနိုင်ဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရတွေကိုဆက်သွယ်ဆွေးနွေးပြီးအကူအညီတောင်းခံတာတွေဆောင်ရွက်ခဲ့သလိုမြေပြင်ကပြည်သူလူထုနဲ့ချိတ်ဆက်ပြီးတော့လည်းအကူအညီထောက်ပံ့မှုတွေအနည်းငယ်ရောက်ရှိအောင်ဆောင်ရွက်ပေးရရှိပါတယ်
။တဆန်းနဲ့နီးနဲ့ခုခံနေကြတဲ့ပြည်သူတွေကိုဥညွတ်ခုံပြုကြောင်းနဲ့ပြည်သူတွေလုံလာတဲ့ Federal Democracy အမြန်ရအောင်ကြိုးပမ်းနေကြောင်းအမျိုးသားညီညွတ်ရေးအစိုးရရဲ့တက်တန်းတလပြည့်တဲ့မေလ16ရက်မင်းကွန်းမှာပြည်ထောင်စုဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။မင်းတပ်ပြည်သူတွေကိုအကာအကွယ်မပေးနိုင်သေးတဲ့အတွက်စိတ်ထိခဲ့ရကြောင်းပြောကြားခဲ့တယ်လို့ပြည်သူတွေကိုအပြည့်အဝအကာအကွယ်ပေးနိုင်တဲ့တမတော်တရက်ကိုထူထောင်ဖို့ရှေ့ပြေးဖြစ်တဲ့ပြည်သူကာကွယ်ရေးတပ်မတော် PDF ကိုအခုခါမှထူထောင်ပြီးဖြစ်တဲ့အတွက်ခင်ဗျီလက်နက်ကိုင်တပ်မတော်တရက်ထူထောင်ဖို့ပြင်ဆင်နေကြောင်းလည်းသတင်းစကားပါပါတယ်။အမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိသူတွေဟာမင်းတပ်ဒေသခံတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မင်းတပ်ပြည်သူတွေကိုချက်ချင်းအကာအကွယ်ပေးဖို့အတွက် NUG နိုင်ငံခြားရေးဝန်ကြီးဌာနကကုလသမဂ္ဂအကြီးအမှုချုပ် Antonio Guterres ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌ Volkan Bosquia နဲ့က ခုနသမဂလုံခြုံရေးကောင်စီအလက်တဥက္ကဋ္ဌဖြစ်တဲ့တရုတ်နိုင်ငံဆိုင်ရာတာဝန်ကြီးရန်ကျွန်းအပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုတောင်းဆိုခဲ့တာပါဒါအပြင်အရက်သားပြည်သူတွေပေါ်မှာစစ်နဲ့နဲ့ကြီးတွေတုံတိုက်ခိုက်ခဲ့တဲ့စစ်တပ်ကိုကြက်ကြက်သားသားအရေးယူဖို့ပါတောင်းဆိုခဲ့ပါတယ်ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားလုံးရတဲ့ရပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပစ်ခတ်မှုတွေအတန်းလူငယ်6ဦးတေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တွေရဲ့ပြောကြားချက်ကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြချပါတယ်စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုမြန်မာနိုင်ငံတော်ဝန်မြို့တော်များများမှာအခုဒီဆက်ပြီးပြုလုပ်နေကြတယ်လို့ကြီးပရောက်မြန်မာတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေကလည်းမြန်မာရေးထောက်ရှားနေတဲ့အချိန်နိုင်ငံတကာကပါပါဝင်ဆောင်ရွက်လာအောင်လှုပ်ဆောင်နေကြပါလေ Massachusetts တွင် Boston မြို့က Harvard ကျင်းပြင်မှာ American ရောက်မြန်မာတွေစုဝေးဆန္ဒထုတ်ပေါ်နေကြတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းမှုအဆုံးသတ်ရေးအပြင်စစ်တပ်ကိုဝင်ငွေရအောင်ပံ့ပိုးပေးနေတဲ့ Chevron ရင်းနှီးကုမ္ပဏီကြီးမြန်မာစစ်တပ်နဲ့အလုပ်ဆက်ပြီးမလုပ်ဖို့အတွက်ပါပန်ကြားခဲ့ကြတာပါမေလ15ရက်နေ့ကလည်းအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တို့ကိုချိုးဆိုထောက်ခံတဲ့ဆန္ဒပြပွဲကိုနယူးယောက်မှာနေထိုင်တဲ့မြန်မာနိုင်ငံသား100ကျော်လောက်စုဝေးပြီးနယူးယောက်မြို့ Union Square မှာကျင်းပခဲ့ကြပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေရဲ့ပြင်းပြင်းထန်ထန်နှိမ်နှင်းမှုကြောင့်ဒုက္ခကြုံနေရတဲ့ဒေသခံတွေအတွက်အစာအစာဆေးဝါးနဲ့အကူအညီတွေပေးနိုင်ဖို့ကန်တကီပြည်နယ်ရောက်မြန်မာနိုင်ငံသားတွေကလည်းရန်ပုံငွေရှာပွဲပြုလုပ်ခဲ့ကြပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားတွေကတော့ပြည်ရင်းကမြန်မာနိုင်ငံသားတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဆိုင်ရာဝန်ကြီးဌာနကိုမြန်မာငွေ104သိန်းနဲ့ညီမျှတဲ့ဂျပန်ယန်ငွေ8သိန်း100လူချမ်းခဲ့ပါလေ။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်မဲအိုင်မြို့နယ်ထဲမှာစိတ်ကြဆီအလုံးပေါင်း5သန်းလောက်ကိုဖမ်းဆီးရမိတယ်လို့စနေနေ့ကထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ဒီစိတ်ကြွဆေးတွေဟာရှမ်းပြည်နယ်မန်ယံဝက်လက်နယ်ကင်တွေထိန်းချုပ်ရာဒေသကနေလာတာဖြစ်ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အဲ့38အိတ်နဲ့ထည့်ထားတဲ့ဒီစိတ်ကြွဆေးတွေမှာကျင်းငါးပွင့်999တစ်စိတ်ပါပြီးမဲအိုင်းမြို့နယ်မဲဆောင်ကျေးရွာအမှတ်6နားမှာမောင်းနေလာတဲ့ကား3စီးကနေဖမ်းမိတာဖြစ်ကြောင်းကားမောင်းလာသူတွေဟာမြန်မာနယ်ဘွားတွေဖြစ်ပြီးထိုင်းတောင်ပေါ်သားကတ်တွေကိုကန်ဆောင်ထားကြကြောင်းအမှန်ငါဒေတာငယ်ကြားဆောင်ရဲကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖမ်းမိတဲ့စိတ်ကြွဆေးတွေဟာရှမ်းပြည်နယ်မန်ယုံဒေတာဝါလက်လက်ကိုင်းတွေထိန်းချုပ်ရာနယ်နေကနေလာတာဖြစ်ကြောင်းပြောပေမဲ့ UWSA ဝါတပ်ဖွဲ့ကတော့အချိန်မြင့်မရှိတဲ့ဆွဆွဲချက်သာဖြစ်ကြောင်းတုံ့ပြန်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.3 ညပိုင်းလိုမီတာ40 kHz 98.3 ညပိုင်းလိုမီတာ51 kHz 5805နဲ့ပိုင်းလိုမီတာ190 kHz 5905တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဒါသာကမ်းမြောင်နေသားကပြင်းထန်တဲ့ဒေသောင်းတိုက်ခိုက်မှုကိုချက်ချင်းရပ်တည်လိုက်ဖို့အစီအစဉ်မရှိသေးဘူးလို့ Israel ဝန်ကြီးချုပ်ဗန်ဂျမင်နာဂျန်ညာဟုကတင်းငွေနေနေမှာပြောပါတယ်။အစ္စရေးတိုက်လေယာဉ်တွေကအဆောက်အုံ၃ခုကိုဖြိုချခဲ့ပြီးလူအနည်းဆုံး42ဦးသေဆုံးခဲ့ရပြီးနောက်နိုင်ဝိုင်းအကြံမှာနေတန်ညာဟုကအခုလိုပြောဆိုလိုက်တာပါ။အင်အားအပြည့်နဲ့တိုက်ခတ်မှုတွေဆက်ရှိနေမှာဖြစ်သလိုနိုင်ငံကောင်ကဂျာဝင်စစ်ဆေးမှုတွေလုပ်နေပေမဲ့လည်းတိုက်ခတ်မှုကချက်ချင်းရပ်သွားမှာမဟုတ်ဘူးလို့အမေရိကန်ရုပ်သံ CBS ရဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာနေတန်ညာဟုကပြောသွားပါတယ်။ဣသရေလမြို့တော်ဂျေရုဆလင်ကိုဟားမတ်စစ်သွေးကြွတွေကအကြောင်းမဲ့တိုက်ခိုက်နေတယ်လို့သူကဆွဆွဲပါတယ်။စနေနေ့ကဂါဇာဒေသမှာ AP ပါဝင်အယ်ဂျာဇီးရာသတင်းဌာနနဲ့အခြားလူနေတိုက်ခန်းရုံးငန်းတွေပါဝင်တဲ့စစ်နထအဆောက်အုံကိုဣသရေလကဖျက်ဆီးဖြိုချခဲ့တာကိုတော့နေတန်ညာဟုဟာကာကွယ်ပြောသွားပါတယ်။ဒီတိုက်ခိုက်မှုမှာတဦးတယောက်မှထိခိုက်ဒဏ်ရာမရခဲ့ဘူးလို့သူကဆိုပါတယ်။ဂါဇာဒေသမှာရှိတဲ့ဟားမတ်စ်ခေါင်းဆောင်အယ်ဆင်ဝါရဲ့နေအိမ်ကိုတနင်္ဂနွေနေ့အစောပိုင်းမှာ9ရက်မြောက်အဖြစ်ဣသရေလကဘုံကျဲခဲ့ပါတယ်။ဘုံကျဲချိန်မှာဆင်ဝါတယောက်နေရင်ထဲမှာရှိမရှိဆိုတာမသိရသေးပါဘူး။သူဟာဟာမတ်စ်ရဲ့အခြားထိပ်ပိုင်းခေါင်းဆောင်တွေနဲ့အတူပိုးအောင်နေပုံရတယ်လို့ AP သတင်းကရေးပါတယ်ခင်ဗျာ။အ ရှေ့လက်ပိုင်းဒေသမှာအစ္စရေးနဲ့ပါလက်စတိုင်းကြားအပြန်အလှန်တိုက်ခိုက်နေတာတွေချက်ချင်းရပ်ပြီးအပြစ်ခံရစေးရေးလုပ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတင်းငွေနေ့မှာတောင်းဆိုလိုက်ပါတယ်။သတင်းတစ်ပတ်ကြာတိုက်ခတ်မှုအတွင်းအနည်းဆုံးပါလက်စတိုင်း180သေဆုံးပြီးအစ္စရေးဘက်က10ဦးသေဆုံးခဲ့ရပြီးနောက်အခုလိုတိုက်တွန်းလိုက်တာပါ
။ Fighting must stop. It must stop immediately.
တိုက်ခိုက်နေတာတွေကိုရကြပါချက်ချင်းရပ်ဖို့လိုပါတယ်တစ်ဖက်နဲ့တစ်ဖက်မော်တာဒုံးကျည်တွေနဲ့ပြစ်ခတ်မှုတွေဈေးကြောင်းနဲ့အမြောက်ကြီးတွေတိုက်ခိုက်မှုတွေကိုလည်းရကြပါဒီလိုတောင်းဆိုချက်ကိုနှစ်ဖက်စလုံးကအလေးထားစဉ်းစားဖို့ကျွန်တော်အနေနဲ့မေတ္တာရပ်ခံလိုပါတယ်အွန်လိုင်းကတဆင့်ကျင်းပတဲ့တင်းငွေနေနဲ့ကုလလူညုံရေးကောင်စီရေးပေါ်အစည်းအဝေးအတွင်းဂူတာရက်စ်ကအဲ့ဒီလိုပြောသွားတာပါစင်ရှင်လုံးတရားမဲ့တဲ့တေကြီးမှုတန်တရားအကြမ်းဖက်မှုနဲ့ကျက်စီးဆုံးရှုံးမှုတွေကိုအဆုံးသတ်စေမဲ့အပြစ်ခံရဆဲရေးဖြစ်ပေါ်လာစေဖို့ကုလသမဂ္ဂကတက်ဆိုင်သူတွေအားလုံးနဲ့အလေးထားလှုပ်ဆောင်နေတယ်လို့သူကပြောပါတယ်။အခုလိုအပြန်အလှန်တိုက်ခိုက်မှုအတွင်းပါလက်စတိုင်းကလေးငယ်55ဦးနဲ့အစ္စရေးကလေးငယ်2ဦးသေဆုံးခဲ့ရတယ်လို့ UNICEF ကသတင်းထုတ်ပြန်ပါတယ်။လုံခြုံရေးကောင်စီအနေနဲ့တနင်္ဂနွေနေ့မှာအရေးပေါ်အစည်းအဝေးပွဲလုပ်ဖို့တရုတ်နော်ဝေတူနီးရှားနိုင်ငံတွေကတိုက်တွန်းခဲ့ပြီးဒီတင်းမာမှုတွေအဆုံးသတ်စေရေးအတွက်အမေရိကန်ဘက်ကသံတမန်ရေးလမ်းကြောင်းအရစွမ်းကုန်ဆောင်ရွက်နေကြောင်းကုလဆိုင်ရာတန်အမတ်ကြီးလင်ဒါဂရင်းဖီးကလည်းပြောပါရယ်ခင်ဗျာအိန္ဒိယနိုင်ငံဂင်ဂါမြစ်ကမ်းပါးမှာနေ့စဉ်လူသေအလောင်းရာချီမျောလာနေတယ်လို့မြစ်ကမ်းတစ်ပေပရာယာဂရာမြို့ကန်ဒီကတင်းငွေနေ့နေ့မှာပြောပါတယ်ဒါကြောင့်ဒီမြစ်ထဲအလောင်းတွေမစွန့်ပြစ်ကြဖို့လိုက်လံတတိပေးနေရတယ်လို့ဂင်ဂါမြစ်ထဲကင်းလှည့်နေတဲ့လုံခြုံရေးအရာရှိအနန္ဒဘစင်းကပြောပါတယ
်သူကုစလိုစဘောကိုလာဝရစ်မှန်ကြတဲ့အော်ဒီနဲ့ဘာ दे रहे हैं
လူတွေကအလောင်းတွေကိုမြေထဲဆွန့်ပစ်နေကြတာပါအလောင်းတွေမျောလာတာကြောင့်မြေကမ်းတွေနေသူတွေကြောက်ရွံ့ဒေါသထွက်နေကြပါလေဒါကြောင့်ကျွန်တော်တို့မြေထဲကင်းလှည့်နေရပြီးမျောလာတဲ့ရုပ်အလောင်းတွေကိုရှာဖွေနေတာပါလို့ပြောသွားတာပါကမ္ဘာမှာကိုဗစ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အိန္ဒိယမှာဟိန္ဒူဘာသာဝင်တွေဘာသာရေးအထွတ်မြတ်ထားတဲ့ဂင်္ဂါမြေထဲအခုလိုရုပ်အလောင်းတွေမျောလာတာကလူတွေကိုတုန်လှုပ်စေပါတယ်ကိုဗစ်ကြောင့်သေဆုံးမှုမြင့်တက်လာနေတာနဲ့အမျှနေရာအတော်များများမှာသေချာရမယ့်အလောင်းတွေတောင်းလို့ပုံနေပြီးမိသေချာဈေးကလည်းကျင်းမြင့်နေတာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းလူရေတန်း240လောက်ရှိတဲ့ဥတ္တရပရဒက်စ်ပြည်နယ်မှာကိုဗစ်ဒုတိယလှိုင်းကြောင့်သေဆုံးသူအများများလာနေပါလေခင်ဗျာ။အိန္ဒိယနိုင်ငံအနောက်ဘက်ကန်ယူတန်းဂူဂျရက်ပြည်နယ်မှာအနည်းဆုံးလူ6ဦးသေဆုံးခဲ့ရတဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်ဒီနေ့ပိုင်းမှာနေတဲ့ထောင်ချီတဲ့ပြည်သူတွေတနင်္ဂနွေနေ့ကဘေးလွတ်ရာကိုပြောင်းရွှေ့နေကြပါတယ်။လာမယ့်အင်္ဂါနေ့မနက်ပိုင်းမှာဆိုင်ကလုန်းမုန်တိုင်းကကုန်းတွင်းပိုင်းကိုဝင်ရောက်လာမှာဖြစ်တယ်လို့အိန္ဒိယမိုးဇလတာဝန်ရှိသူတို့ကသတိပေးပါတယ်
။ Two death Goa Goa mein reported hai. Ek death North Goa mein hai. Ek ladki ki death ho chuki
hai. Arabia Peninsula ရဲ့စတင်ဖွဲ့စည်းခဲ့တဲ့တောက်တဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်အိန္ဒိယအနောက်ဘက်နဲ့တောင်ဘက်ဒေသတို့မှာမိုးသည်ထန်ပြီးလေပြင်းတိုက်တာတွေဖြစ်ခဲ့တယ်လို့နေအိမ်တွေပျက်စီးတာတစ်ပင်တွေအမြစ်ကကြွပြီးပြိုလဲတာလည်းဖြစ်ခဲ့တယ်လို့ပြောသွားတာပါဆိုင်ကလုန်းတောက်တဲ့ရဲ့အန္တရာယ်ကြောင့်ပင်လယ်ကမ်းခြေနားမိမိပိုင်းမှာလူတသိန်းခွဲလောက်တနင်္ဂနွေနေ့ညနေပိုင်းကစလို့ဈေးလွရာကိုရွှေပြောင်းခိုင်းလာပါတယ်မုန်တိုင်းကြောင့်ရေလွှမ်းမိုးလာနိုင်ပြီးမေလ22ရက်နေ့ထိမြေထားလန်းနေရေမြုပ်နိုင်တယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်တဲ့တွင်ဒီကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုတင်ပြပေးဖို့ရှိပါတယ်မုံရွာမျိုးကပရဟိတသမားကြားဆရာဥစိန်ဝင်းတေဆုံးခရမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရေးနဲ့တရားမျှတမှုရရှိရေးညှိုးလင်းချက်ကင်းမဲ့နေတယ်လို့မိသားစုဝင်ကပြောပါတယ်အကြောင်းပြည်စုံကိုမိုက်အင်ခြင်းနိုင်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
မော်ရွာမျိုးရဲ့ကြပြဆရာပရဟိတသမားဝါရင့်နိုင်ငံရေးသမားဖြစ်သူဦးစိန်ကြီးဟာမေလ14ရက်နေ့တောက်ကြနေကသူ့အရင်လုတ်ကင်ခဲ့ပူးတဲ့မုံရွာဆက်မှုဇုံဝင်ခောက်ဆွဲဆက်မှာကဏီစစ်ဘေးဒုက္ခတွေပြီးအတွက်အလူငွေကောက်ခံနေချင်းအလုတ်သမားတယောက်ကနေသူ့ကိုဓာတ်စီတုံးနဲ့ပစ်ပြီးမီးရှို့ခဲ့ပြီးတဲ့နောက်တင်းတန်တဲ့မီးလောင်ဒဏ်ရာနဲ့မုံရွာဆေးရုံကြီးမှာနိုင်ပိုင်းအကြာတေဆုံးခဲ့ပါတယ်ဒီဖြစ်ရတဲ့ပတ်သက်လို့တမီးဖြစ်သူမတင်းတွေကို VOE ကဆက်သွယ်မေးမြန်းရမှာမိသားစုဝင်တွေအနေနဲ့သိရှိထားတဲ့ချက်လက်တွေကိုအခုလိုစပြောပါရစေ
။ဒီကောင်စတည်ရတော့အဖေရဲ့မိတ်ဆွေပေါ့အဖေတကယ်ချင်းအဲ့စက်ယုံမန်နေဂျာပေါ့အဲ့ဖြစ်ပွားသွားတဲ့နေရာစက်ယုံမန်နေဂျာဦးတိုင်အောင်ကဒီမှာဖုန်းကိုလှမ်းဆက်ပြီးတော့တမီးဖေဒီလိုဒီလိုပဲဆက်စီလောင်းပြီးတော့ ဒီချုပ်ခံရတဲ့အတွက်ကြောင့်မို့လို့အတောင်ကြတာပေါ့အဲ့လိုပြောတော့ဒီအဖေအတန်ကိုလည်းဒီမှာကြားရတယ်ကျွန်မပုံနဲ့ကနေပြီးတော့အဖေကနေပြီးတော့ဒေဝကရီကိုခေါ်လိုက်ပါပေါ့အဲ့လိုပြောတဲ့အဖေအတန်ကိုလည်းကြားတော့ကိုယ်တလောက်များများဆဆလို့မထင်ဘူးပေါ့လေဒီသတိရန်ကောင်းတာဆိုအဲ့လိုမထင်ဘူးပေါ့မထင်တော့ကျွန်မနေနဲလားနဲတယ်ဆိုရင်ကျွန်မစိတ်ဝင်ကြီးပါရင်မသွားချင်အမှုကြီးပါရင်မဖြစ်ချင်ဘူးပေါ့နဲတယ်ဆိုလို့ရှိရင်အပြင်စေကမ်းမှာပဲကုမယ်ဆိုပြီးတော့ကျွန်မပြောတော့မအားမဖြစ်ဘူးမဖြစ်ဘူးစိတ်ဝင်ကြီးသွားမှဖြစ်မှာဆိုတော့ဒါနဲ့ကျွန်မနေကဟုတ်ကဲ့အဲ့ဆိုကျွန်မစိတ်ဝင်ကိုလိုက်ခဲ့ပါမယ်ဆိုပြီးတော့အဖေကအရင်စေယုံကိုရောက်တယ်ပေါ့နော်ရောက်ပြီးကျမစေယုံကိုအမေကိုခေါ်ပြီးတော့ကျမတို့အသားမင်းရဲ့စေယုံကိုသွားတယ်ပေါ့သွားတဲ့အချိန်မှာဖေကတော်တော်ကြီးကိုအပေါ်ပိုင်းမှာမီးတော်တော်ကျွန်းထားတယ်ပေါ့အဖေကသပင်ကလည်းရှည်တယ်မုတ်စိတ်မှုရလည်းရှည်တယ်ဆိုတော့အဲ့ဒါတွေကတော့မဲပြီးတော့ကတ်နေတာပေါ့နော်လုံးဝမှမျက်လုံးအိမ်ကိုမမြင်ရဘူးပေါ့နော်အသားတွေအရေတွေကိုပဲမြင်နေရတယ်မျက်စိတငယ်အိမ်ကိုလုံးဝမှမမြင်ရဘူးသင်ရအရန်ဆိုရအဖေဖေရေသမီးကိုမြင်လားမြင်လားဆိုမမြင်ရဘူးလို့သူပြောတယ်အောက်ပိုင်းတော်တော်လောင်သွားတယ်ပေါ့နော်ခေါင်းပိုင်းနဲ့အောက်ပိုင်းနဲ့ရင်ဘက်နဲ့ကြောနဲ့ကတော့ထိုင်နေရဆိုအဲ့နေရာတက်စီမရောက်လို့နေမှာပေါ့အဲ့ဒီနေရာလေးကအပူပဲချက်ပြီးတော့ကြီးကြီးမားမားမတွေ့ဘူးဒါနဲ့အဖေရဲ့သတိကောင်းတဲ့အတွက်ကျမကရနိုင်တယ်အဖေကိုကျမတို့ဟိုပြန်ကယ်နိုင်တယ်လို့ထင်ပြီးတော့တန်တဲ့အဖြစ်ပြဘာဆိုပါမှမမေးဘူးအဲ့ဒီမှာပဲဟိုဟာလောက်ပြီးစေကူတာမှုခံပြီးတော့မနေ့9နာရီခွဲလောက်မှာစေယုံကိုရောက်တယ်ည10နာရီ45မှာသုံးသွားပါတယ်ရှင
်အဲ့တော့စေယုံမှသူ့ကိုဘယ်လိုမီးရှို့လိုက်တယ်လဲဆိုတာကိုရောသိရလားရှင်
အဲ့ဆိုင်ရုံမန်နေဂျာရဲ့ပြောပြချက်ကအရာတော့သူတို့နှစ်ယောက်ကနည်းနည်းချင်းဆိုင်ခိုင်ရင်ခိုင်ပြီးစကားပြောနေတယ်တဲ့စကားပြောတဲ့အချိန်မှာဆက်ရုံကအလုပ်တော်မကအပြင်ကိုကွင်းရွယ်သွားလိုက်အောင်မယ်ဆိုပြီးတော့ဆက်ရုံအပြင်ဘက်ကိုထွက်သွားတယ်တဲ့ပြန်ရောက်တဲ့အခါမှာတက်စီဘူးသုံးဘူးပါလာတယ်ပါလာတာတော့ဆိုသူမမြင်ဘူးပေါ့နော်ဘေးကအခြားဆက်ရုံဝန်ထမ်းတွေမြင်တာပေါ့နော်တက်စီဘူးလို့လည်းမထင်ဘူးရေဘူးလို့ပဲထင်တယ်တဲ့အဲ့ဒါကိုတာယာကုန်းထဲမှာအဲ့သုံးဘူးကိုလှည့်တယ်လှည့်ပြီးတော့ချက်ချင်းရေပတ်တယ်လို့ပဲအဖေကိုလှမ်းပတ်လိုက်ပြီးတော့မီးချင်းနဲ့ရှို့ပြီးတော့ပြေးသွားတယ
်အခုလို့ဖြစ်ပြက်သွားတာ ਨੇ ပတ်သက်လို့ကောအာနာပိုင်နေရဲတက်ဖွဲ့ဘက်ကရအေးယူတာမျိုးပေါ့နော်သူတို့အဲ့လိုမျိုးစစ်စေးမင်းညံတာမျိုးရှိလဲရှင
်ရှိလဲဆိုတော့ကျမတို့ကဆေးုံရောက်သွားပြီဆိုတော့ဆေးုံကမှုခင်ရနေပြီးတော့တပ်ပုံရိုက်သွားတယ်မှတ်တမ်းယူသွားတယ်ပေါ့နော်ယူသွားပြီးတော့ခါကြတော့ဖွင့်ထားတယ်ပေါ့နော်သူတို့ကဖွင့်ထားတယ်ဆိုတော့ကျမတို့ကတော့အစောပိုင်းကတော့ကျမတို့ကဒီအဖေအသက်အန္တရာယ်မဆိုးရင်တော့ဘူးလို့ထင်ပြီးတော့ပေါ့နော်အဖေနဲ့စကားပြောလို့ရတယ်အဖေကညံ့ညင်စင်ညာရမ်းဆိုးတယ်ဒါပေမဲ့အဖေကသတိကောင်းတယ်စကားပြောလို့ရတယ်ဆိုတဲ့အတွက်ကြောင့်မို့လို့ကျမကတော့အစောတော့ကပြဿနာမရှာတော့ဘူးအထူးသဖြင့်ပြောရမယ်ဆိုလို့ရှိရင်ကျမတို့မှာနိုင်ငံရေးလှုပ်ထားတဲ့နောက်ပိုင်းရာသွန်လေးတွေရှိနေတဲ့အတွက်ကြောင့်သူတို့နဲ့မပတ်သက်ချင်တဲ့အတွက်ကြောင့်ပေါ့မတိုင်တော့ဘူးဒီတိုင်းနဲ့နေမယ်ပေါ့အဲ့လိုမျိုးသုံးဖြတ်ထားကြတာပေါ့နော်သုံးဖြတ်ထားတဲ့အချိန်မှာနောက်ပိုင်းတော့သူတို့ကဒီဒါပေမှုတေကင်းဖြစ်တဲ့အတွက်ကြောင့်မို့လို့ဒါသူတို့ကတည်းကရေးယူမယ်ဟိုအရေးယူပေးပါမယ်ပေါ့နော်ဟိုအထူးကြက်မှတ်ပြီးတော့လိုက်ပေးပါမယ်လို့သူတို့ကပြောထားတယ်ချင
်းအခုဒီဖြစ်သွားတဲ့ကိစ္စမှာကြတော့ဒီလောက်မြင်မြန်ဆန်ဆန်ကြီးလုံးဝမမျော်လင့်ထားတဲ့အချိန်မှာပေါ့နော်ဟိုမီးရှို့တက်ခံလိုက်ရတယ်ဆိုရယ်ဒီလိုအညိုးတကြီးဒီလိုဖြစ်ရတယ်လဲဆိုတာရောညီမတို့မိသားစုတွေအနေနဲ့ဘာကြောင့်လို့ထင်လဲရှင်
သမားတို့ကတော့ဘာကြောင့်လို့ဆိုတော့ကာယကံရှင်ကိုယ်တိုင်မှပဲသိနေတယ်။အဲဘာလို့လဲဆိုတော့ကာယကံရှင်ဒီအဖေနဲ့အညိုးအတေးမရှိဘူးအမုန်းမရှိဘူး။ဒါပေမဲ့လည်းဘာကြောင့်သူဒီလိုလှုပ်လိုက်တယ်ဆိုတာကတော့သူကိုယ်တိုင်မှပဲသိမှာပဲ
။အခုလို့ဖြစ်ရတဲ့ပတ်သက်ပြီးတော့မိသားစုဝင်တွေဘက်ကပေါ့နော်ဟိုတရားမျှတရေးအတွက်ကောဘယ်လိုဆောင်ရွက်ပေးတင်တယ်လို့မြင်လဲရှင်
။သမားတို့ကတော့တရားမျှတရေးဆိုတာကတော့ဒီစီနေမှာတော့အမရဲ့ယုံကြည်မရှိဘူး။ကျမတို့မောင်နှမတွေစီလည်းအဖေလျှောက်တဲ့လမ်းမှာယုံယုံကြည်ကြည်နဲ့အဲကိုယုံကြည်တဲ့ကိုယ်ကြီးလျှောက်လမ်းနေနေကြရပေါ့နော်။ကျမကိုဆိုလို့ရှိရင်လည်းအဲထိုင်ထိုင်ခံထားရတယ်ပေါ့။ဆိုတော့ကျမတို့ကတော့တရားမျှတမှုဆိုတာကတော့ဒီချိန်နေမှာမရနိုင်ဘူးဆိုတာဟိုနားလည်ထားတယ်ပေါ့နော်။မရနိုင်ဘူး
။ကြပြဆရာဦးစိန်ဝင်းရဲ့ရုပ်အလောင်းကိုတော့တနုနေနေနေ့လယ်ပိုင်းမှာမြေမြုပ်တချို့ခဲ့တယ်လို့သမီးဖြစ်သူကပြောပါတယ်။မုံရမျိုးမှာလူအများလေးစားရတဲ့ကြပြဆရာဦးစိန်ဝင်းတည်ဆုံးချိန်မှာဇနီးသားတစ်ယောက်သမီးတစ်ယောက်နဲ့မျိုးသုံးယောက်ကျန်ရစ်ခဲ့ပါတယ်။လက်ရှိသားဖြစ်သူကတော့မုံရအချင်းထောင်မှာဖမ်းဆီးထိန်းသိမ်းခံထားရပါတယ်ရှင်
။မရင်ချင်းတိုင်းတင်ပြပေးခဲ့တာပါရှင်။အခုတော့မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ CDF ချင်းပြည်သူကာကွယ်ရေးတပ်မင်းတပ်ကိုမေလ15ရက်နေ့စနေနေ့မှာမြမစစ်တပ်ကမြေပြင်ကလေလက်နယ်ကြီးတွေနဲ့သာမကရဟယင်တွေနဲ့အပြင်းအထန်ဘုံကျဲတိုက်ခိုက်ပြီးနှိမ့်နှင်းခဲ့ကြောင်း CDF တပ်ဖွဲ့တာဝန်ရှိသူတွေက VOA ကိုပြောပါတယ်။တူမီတနတ်တွေသာရှိတဲ့ချင်းပြည်သူကာကွယ်ရေးတပ်အနေနဲ့လက်နယ်အင်အားအစမတန်ရှိနေတဲ့မြန်မာစစ်တပ်ကိုဘလို့ခုခံတိုက်ခိုက်ခဲ့တယ်လဲ။မင်းတပ်ကချင်းလူငယ်တွေဘာကြောင့်လက်နက်ကင်တော်လှန်နေကြသလဲ။မင်းတပ်နောက်ဆုံးအခြေအနေဘလို့ရှိနေတယ်လဲ။ CDF ချင်းပြည်သူကာကွယ်ရေးတပ်မင်းတပ်ကတာဝန်ရှိသူလူဖြစ်တဲ့ဒေါက်တာရောမန်ကိုမိုင်းအင်ဂျင်နံကဆက်သွယ်မိမြန်ထားပါတယ်ရှင်။
ဒီတဲ့ဟာကမြန်မာစစ်တပ်ကနေပြီးတော့အခုသူတို့ကသိမ့်ပိုက်လိုက်တဲ့အခြေအနေလားရှင်အခုအဲ့လိုပြောနေရတယ်ခင်ဗျအဲဆိုတော့သူတို့ကမြို့တွေကပွင့်ကြတဲ့နေရာတွေပေါ့နော်နေရာကြတဲ့နေရာတွေကိုသူတို့အကုန်လုံးမရယူထားလိုက်ပြီလမ်းတော်လမ်းကစံတမျှတွေအကုန်လုံးကိုသူတို့ဖြစ်ခတ်နေတယ်ပေါ့နော်ဒီနေ့မနေ့အချိန်ရလို့ပေါ့စံကနေတော့သူဖြစ်စေကိုယ့်ကိုယ်သွားနေသူဖြစ်စေတွေ့ရတဲ့လူကိုယ
ဟုတ်ကဲ့အိမ်ညီမဆစ်တက်ကဒီမင်းတက်ကိုသူတို့တိုက်ခိုက်တဲ့အခြေအနေပြောပြပါအောင်ရှင်မဲခုနကကိုစပြီးခတ်လို့ရှိတာလေအာခမိုင်းခွဲလောက်ကစားမှာရဲရင်ပေါ့နော်ရဲရင်နေတဲ့ဟိုချောင်းအတိုင်းပေါ့နော်ကျွန်တော်အောက်ကမောင်းချောင်းအတိုင်းပေါ့နော်ချောင်းတိုင်းတက်လာတယ်လူကြီးချတယ်လက်နဲ့တွေချတယ်မနေ့ကဟတ်ကြီးအသွားလာပြန်တက်မှုတွေကအသိနဲ့တဲဆိုရဲဟတ်ကြီးပေါ့နဲ့လေဒီခတ်တာလေရှိတယ
ော့လူကြီးအဲ့ဒီမှာကျွန်တော်တို့ကင်းပုံးနေရာကြီးထားတာရှိတယ်လုံချုံရေးကြီးထားတာရှိတယ်အဲ့ဒီမှာတုံးလုံးကြတယ်ပြီးတော့၁၆မိုင်ဖက်မှာဘဒူဂျီဖက်ကလည်းဆင်းလာတဲ့အစစ်ကြီးကြီးပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့ CDF နဲ့အဲ့၁၆မိုင်ဖက်ကလည်းဖြစ်နေတယ်ပေါ့တိုက်ပွဲဖြစ်နေပေါ့နော်အဲ့ဒါကိုလည်းသူတို့ချမ်းပြစ်တာပေါ့နော်၁၆မိုင်ဖက်မှာဒီရင်ပေါ်နေပဲဒီဟာချစ်ပေါ်နေပဲလိုလက်နေကြီးနှလုံးတုံးလုံးကြတယ်ပမာပဲနေရာအနဲ့မြို့နေရာအနဲ့မဲတက်တည်ရှိနေတဲ့နေရာတွေကဘယ်သူမှမရှိပါသေးဘူးဆိုပြီးမှချစ်ကတ်သွားတာကိုမလက်လက်နေကြီးပေးကိုအချိန်ထုတ်တယ်လို့ရှိမယ်လူတွေကိုစတာပေါ့နော
်ချင်းဒီတီတုကွယ်ရေးတက်အနေနဲ့ကကြတော့အခုကဟိုတခြားဟိုတိုင်းသားလည်းနဲ့ကိုင်းကြီးဒါမှမဟုတ်ရင်အခု NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့သူဘက်ကအကူအညီရောရလားရှင
်ကျွန်တော်တို့ချိတ်ဆက်မှုရှိတယ်ချိတ်ဆက်မှုတော့ရှိတယ်အကူအညီကတိတိကျကျခံခံမှာတော့မရသေးဘူးခင်ဗျအမှန်တော့ကိုသူကိုသအနေနဲ့ပဲသူ့မျိုးကိုကာကွယ်ဖို့တက်လို့ပေါ့နော်လက်နဲ့မကင်လို့မဖြစ်ရတဲ့အချိန်ကြီးရောက်လာပြီပေါ့လေအဲ့ဒါဆိုတော့သူ့ကိုယ်ကိုကာကွယ်ဖို့အတွက် self defense ပေါ့ပေါ့နော်အဲ့လိုမျိုးအနေနဲ့ပဲဖွဲ့ထားတဲ့အဲ့လိုအဖွဲ့ငယ်လေးပဲဟိုလက်နဲ့ကြီးကြီးတက်တင်နိုင်တာတို့ပေါင်းပြန်နေကင်နိုင်တာမျိုးတော့မရှိဘူးကျွန်တော်တို့ကာစုတက်တည်ရှိတယ်နှလုံးကျူးတဲ့တည်းဒူမီဒူမောင်းနေပေါ့နော်အဲ့လောက်နဲ့ပဲကျွန်တော်တို့ကာကွယ်နိုင်တယ်ပြစ်ခတ်နိုင်တယ်ပေါ့နော်ကျွန်တော်တို့မျိုးစိတ်ကာကွယ်ထားနိုင်တယ
်ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းပေါ့နော် CDF ဘက်ကရောဘယ်လောက်ထိကြာဆုံးလဲရှင်အကြာဆုံးနေဘယ်လောက်ထိရှိခဲ့လဲရှင
်ကျွန်တော်တို့ခံရမှာဆိုအရှိတပွဲနောက်တပွဲပေါင်းလိုက်မှာဆိုကျွန်တော်တို့ထက်က9ယောက်ကျော်ကြတယ်တနက်ဆိုတာ3စံနေပန်လို့ပေါ့နော်တန်ရရတွေတို့အကုန်လုံးကလည်း3စံနေကြောင်တန်ရရတာလေသူတို့ရှင်ကြည့်တယ်ပေါ့နော်စက်တနက်ဒီမရှင်းကန်းဒီဒီမောင်းပြန်ဒီကြောင်တန်ရရဆိုတာမရှိတော့ပဲအဲကျေသူတို့ဖက်ကတော့အခုဥပမာ14ရက်နေ့တိုက်ပွဲဆိုရင်သူတို့ကစစ်ကား60ပြတ်လာတယ်စစ်ကား60နဲ့180ကျော်အကုန်လုံးစစ်ကား60တော့ကျွန်တော်မင်းရှိုးလိုက်နိုင်တော့ပေါ့နော်အဲ့လိုမျိုးလက်နဲ့တချို့ပါသိမ်းလိုက်နိုင်တဲ့အချင်းကြီးရှိတယ်ဆိုတော့သူတို့ဖက်ကတော့ဒါအရှိချမ်းတိုက်ပွဲပဲရှိသေးတယ်လေအဲ့လိုဆိုတော့သူတို့ဖက်ကကျွန်တော်ချင်းနဲ့အနည်းဆုံး20 30ကျော်တော့ကြမှာပဲအနောက်ချမ်းတိုက်ပွဲမှာလည်းသူတို့စစ်ကား60နဲ့အကြည့်လာတယ်မျိုးကိုရောက်လာနိုင်တာတစ်ပြီးလောက်ပဲရှိပါလေအဲ့
တော့အခု CDF ကအဓိကတုံးနေဒီတူမီတနက်အကြောင်းကိုလည်းပြောပြပါအောင်ရှင
်တူမီတနက်ဆိုတာကဟိုအိမ်လေးကပထမကဘာစစ်ကလောက်တော့မှအချက်မမီတဲ့တနက်ပါကျွန်တော်တို့1889ပေါ့နော်1890ဝင်းကျင်မှာကျွန်တော်တို့ဒီနေချက်ပြည်စားတွေကိုတက်ခိုက်တုံးကကျွန်တော်တို့ရဲ့ရှေးချင်းပိုးပွားတွေဖုံးခဲ့တဲ့တနက်မျိုးပါရန်မုံကိုထောင်းရတယ်ရန်ထောင်းတယ်ပေါ့ရန်ထောင်းမှာရန်မုံကိုရတယ်အဲ့ဒီရန်မုံကိုကျွန်တော်တို့ကတနက်ချောင်းရှည်ရနဲ့ထည့်တယ်ထည့်ပြီးမှအဲ့ခဲရီကြီးဒီအဲ့ဒီတနက်ချောင်းထိတ်ခါတယ်ပဲထည့်တယ်ထည့်ပြီးတာနဲ့ကျွန်တော်တို့ပြင်းနာမှာကက်လို့ခေါ်တဲ့ကက်ပေါ့နော်ကက်နဲ့တနက်ချောင်းလေးမှာထဲမှာလက်မနဲ့ပေါ့နော်ဒီမောင်းတန်ကိုကိုးလိုက်တယ်အဲ့မှာရန်မုံနဲ့ထည့်မယ်ကက်ထည့်ပြီးမှကြည့်လိုက်တဲ့ခါကျအဲ့ရန်ပေါက်ကွဲမှုနဲ့ပြောင်းတဲ့ကိုဆက်တဲ့မှာပြောင်းနေရရန်တွန်းကအားနဲ့ရှုပ်ထွက်တာပါမတ်ကက်တွေပေါ့တော်လိုက်တဲ့မျိုးပါပဲဒီမှာတော့ချင်းပြည်နယ်မှာတော့ဒီလိုမျိုးဒူမီတနက်ပြကန်ခွန်ပြတာပေါ့သူတို့ကရန်ကရေဆူသွားရင်ပြစ်လို့မရတော့ဘူးတခါလေကြက်ကမပေါက်ရင်တနက်မပေါက်ဘူးမီးမကုရင်လည်းတနက်မပေါက်ဘူးပေါ့နော်အဲ့လိုမျိုးအခက်အခဲမျိုးရှိတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဒီအဓိကဒီ CDF ပေါ်ပေါက်လာပြီးတော့ဟိုဆရာနာသိမ်းမှုကိုစန့်ကျင်တဲ့နေရာမှာအဓိကလက်နက်နဲ့အဲ့လိုပြန်ပြီးတော့ခုခံဟိုတိုက်ခိုက်လာတဲ့အကြောင်းရင်းပေါ့နော်အဲ့ဒါဘယ်ချိန်ကစပြီးတော့ဘယ်လိုစဖြစ်လာလဲရှင်
เอเบรล่ะเนี่ยเลี้ยงนี่มาซะแล้วครับเนี่ยจนเราก็ตั้งชื่อตะบี้ดีลงเดอตัวเราก็เต็นละจนเราก็เต็นละเนี่ยวะเนาะตะบี้สนะเจ้าตั้งชื่อลงละแกเลยเนี่ยเลี้ยงนี่มาสติกาเต็นไปวะเนาะวีซัพพอร์ตเอ็นยูจิซ่าดาดันเลยกัดนี่แหละเฉยมาจนเราเนี่ยหลูดีคนเนี่ยก็ตัวเราอยู่ที่ก้าเนี่ยยောက်ลายมาคุณท้านขอตัวเลยท้านขอตัวดีแหละเนาะมาจนเราหนูหนูเริ่มมาเสร็จเนี่ยหลูดีสุดเลยหลูดีสุดนี่มาจนเราหลูเปลี่ยนตัวไปวะแล ကျွန်တော်ပြပါမယ်တဲ့ကျွန်တော်တို့ကအတင်းပြန်ထောင်းဆိုတော့ခံဝင်မော့နော်ခံဝင်ရင်းနဲ့အဲ့မှာလက်မှတ်ဖို့တယ်ဘာပုံမှန်မှာလဲမဆွဲဘူးပေါ့နော်ပြန်ထောင်းပြပါမယ်တဲ့ဖြစ်ချင်းပြန်ထောင်းပြပါဆိုပြည်သူတွေကအတင်းထောင်းဆိုတော့အခုဘာအခုချက်ချင်းတော့လုံးလုံးမရပါဘူးတဲ့သူတို့ခံဝင်ကြီးခိုင်းမယ်ခံဝင်မှာလက်မှတ်ဖို့မယ်ပါညာနည်းနည်းကြာပါမယ်ဘောနော်ပြန်ထောင်းပြပါမယ်လို့ပြ ဆွေးနွေးမှုရမှုဆိုတော့ပြင်နာသားပြန်လို့ပြင်ပါလေပြန်လို့ပြင်မယ်ဆိုရင်ပြင်နာနောက်ဆုံးထားပြန်လို့ပြင်ပါမယ်လို့ကျွန်တော်မေးလိုက်တယ်။မေးတော့သူကစဉ်းစားမှာ6နာရီနောက်ဆုံးထားပြီးပြန်တော်ပေးပါမယ်လို့ပြောပြတယ်။သူတော့လူရင်းပြောရင်တောက်တဲ့တော့ဆက်မပြေ။သူအဲ့ဒီ24ရက်နေ့ညအစာနာပြစ်ခတ်မှုဖြစ်တော့တာလေ။ CDF ကတော့တရားဝင်ဖွဲ့စည်းလိုက်တော့25ရက်နေ့မှာ CDF ဖွဲ့စည်းကြောင်းကြေညာလိုက်တယ်။အဲ့တော့တရားဝင်ပေါ့နော
်။အခုအဲ့တော့ CDF ကအခုဘာဆက်လုပ်လဲရှင
်။ကျွန်တော်တို့အနေနဲ့ညီချင်းတိုက်ပွဲဖြစ်နေဆိုရင်သူတို့လက်နက်တွေတာနေပါသေးရတယ်။ကျွန်တော်တို့ဒီရှင်ဖြစ်နိုင်တယ်ကျွန်တော်တို့မှာကျွန်တော်တို့ရဲ့ဉာဏ်ကြီးကျွန်းစီမှုကျွန်တော်ရဲ့ဒီရဲတက်ရဲစိတ်တက်ရှင်းမှုပေါ့နော်လူငယ်တွေနဲ့ရှိရ။ဒါပေမဲ့သူတို့ကအဲ့လိုမြင်ကျင်ကဘလို့မှရှင်မတွန်းနိုင်တာသိတော့မနေ့ကပေါ့နော်မနေ့စောစောပိုင်းမှာရရင်ကိုအချိန်ကို20လောက်ကိုအပြန်တက်20ချင်းတစ်ချောပြန်တက်လို့ပြီးမှမြို့လေကောင်ပေါ့နော်မြို့လေကောင်မြို့နောက်ချမ်းပေါ့လေမြို့တွင်းတဲကိုသူတို့တက်တီကိုရိတ်လက်နက်ပြော်ရိတ်ခါကြအကုန်လုံးကြိုးကြိုးခြာတော့ကျွန်တော်တို့ရဲ့သူမီးဒီကားချိုးရည်ရဲရင်ကိုကျွန်တော်ငေးကြည့်လို့နိုင်လို့တတ်နေတာပေါ့ကျွန်တော်တို့လည်းမြို့တွင်းမှာသူတို့ကိုတိုက်မယ်ဆိုရင်မြို့အရန်အချိန်လာတော့မယ်ဂျီသူတွေအချိန်လာတော့မယ်ပြီးတော့လေသူတို့ကဒီပြည်တော်လမ်းခွဲပေါ့နော်ပြည်တော်လမ်းခွဲနှိခွန်လေးတက်ရင်းကိုတက်သွားမယ်နေရာမှာသူတို့ကအဲ့နောက်မှာလူတွေဖမ်းတယ်ဂျီသူတွေဖမ်းတယ်ကျွန်တော်တို့ရဲ့တက်ကဂျီသူတို့ဂျီသူကောက်ကွေးရေးစက်ကလူလည်းဖမ်းတချို့ဖမ်းမိတယ်အခြားပေါ့နော်အစ်မက်ဂျီသူတချို့ကဖမ်းမိမှာသူတို့ကိုလူသားတိုင်းလို့ရှိရတဲ့တောင်းခန်းဒီမှာမျိုးတွေကိုတကယ်တိုးဝင်လာကြတာဆိုတော့ကျွန်တော်တို့အနေနဲ့အရင်အချက်တွေ့တယ်ပြီးတော့လည်းကျွန်တော်ခံဖြစ်တဲ့ဆိုရင်မျိုးတွေကိုလက်နဲ့ကြည့်နေဒီထက်ပိုပြလာကြအောင်ရှိတယ်စကားစနှစ်ခုလေးတည်းမှာနေပေါ့နော်အဲ့လိုမျိုးအရင်အချက်နာမှာစိုးလို့ကျွန်တော်တို့လည်းနဲ့ရှောင်ပေးလိုက်တယ်ဒါနဲ့ကျွန်တော်တို့ဒီအင်အားတွေကရှင်းနေသေးတယ်စုပ်ပြီးနည်းနည်းဖျော်ဖျဲစုပ်ပြီးလာတာပေါ့နော်ချက်ချင်းကြီးကြော်တယ်သွားတော့လေကျွန်တော်တို့တို့မဟုတ်ဆိုးချောင်းတို့ချောင်းနေတယ်ကျွန်တော်တို့သူတို့ကိုပြန်ပေါင်းထုတ်ဖို့စိတ်ကြတဲ့အကုန်လုံးအပြေးဝရှိနေတယ်။အရင်ကတည်းကစိတ်ကြတဲ့ဘုခိုင်မာလာတည်တယ်။အခုလိုအရင်ကလိုတဏှာမကန်တဲ့လူတွေကအခုဆိုလုံးဝတဏှာကန်ရတော့မယ်။ရရနဲ့နဲ့နဲ့ဖြစ်တဲ့နေနဲ့သူတို့ကိုပြန်တော်ဆန်ကြည့်ခါတော့မယ်လို့လူတိုင်းသိတဲ့မှာဝင်သွားပြီ
။ဟုတ်ကဲ့။ဆိုတော့အခုဒီမင်းတက်မှာရှိတဲ့ဒေတာကန်တွေကရောဘယ်လောက်ထိထွက်ပြေးနေရလဲရှင
်။ဟုတ်ကဲ့။ကျွန်တော်နဲ့စကားပြောမှာငှက်တန်နေပါလိမ့်ကြားရင်ကြားနိုင်မှာပါ။ကျွန်တော်တော်သေးရောက်နေတယ်။တော်သေးရနေတယ်။အခုတော်သေးမှာရောက်နေတဲ့ကလေးညံတဲ့နည်းနည်းကလေးရီကအဖေရီကမျိုးသမီးရီကအစစပေါင်း15ယောက်ရောက်နေကြတော့ကျွန်တော်တို့လက်မကြုံလာလို့ကျွန်တော်တို့တို့ကူညီပေးနေတယ်မျိုးရီကလူတွေအကုန်လုံးလည်းပြောင်းနေကြတယ်သူတို့ကဘဝစင်နာမှာဘဝတရားကွနာမှာနေတယ်သူတို့ရဲ့ကွနာတွေစိတ်ကောင်းကြည်တက်ဒီလာပြီးမှပြစ်ခတ်တာတွေရှိတဲ့အတွက်ကြောင့်သူတို့လုံးဝလုံးမလုံးချုံလို့မြို့တော်ပြေကိုထွက်ပြေးလာတဲ့အဖြစ်ဆိုတော့ဒါကျွန်တော်တို့မျက်စိရှိမှဖြစ်နေတာဒီတခြားနေရာမှာကြောတာကိုလူပေါင်း80ကျော်ရှိတယ်။ဒါကျွန်တော်တို့သိတဲ့ရှိတယ်ပေါ့။ဆရာနဲ့မှတမျိုးလုံးကလူတွေပဲအကုန်လုံးကပြီးသွားနေကြတယ်။မိဆက်ကတောင်းနေတောင်းနေချင်းမှနေနေရတယ်။အဲ့လိုပုံအောင်နေရတယ်ပေါ့နော်။ပြန်နေတဲ့လူတွေအကုန်လုံးလည်းဖျားတားမှပေါ့နော်။နေလာညာလာပေါ့လေ။အဲ့လိုမျိုးပဲပြန်နေရတယ်
။အခုဒီလိုစိပေးဒုက္ခတွေတွေအတွက်လူသားချင်းစာနာမှုအကူအညီတွေရောဟိုလိုအပ်နေတဲ့အနေထားမှာဘေးအရာတွေကအဓိကအရေးကြီးလိုအပ်နေလဲရှင်
။အဓိကအရေးကြီးဆုံးကတော့စာတော့စာဖို့တော့ဖို့ပါနော်စာဖို့တော့ဖို့တော့နံပါတ်1အရေးကြီးတယ်နံပါတ်2ကတော့ရှယ်တာတွေပေါ့ကျွန်တော်တို့ကတခါမှအဲ့လိုစစ်ကြီးတပုံမျိုးဘာမှလည်းမဖြစ်ဘူးအရင်ဒီနေ HN ခဲ့တဲ့နေရာဆိုတော့လေဒါမျိုးနဲ့ဂျုံလေးဂျုံသားမရှိတော့ဒါပထမဆုံးချိန်ပေါ့ကျွန်တော်တို့ဘာလို့မှမသိတဲ့ပုံစံဖြစ်နေတဲ့ပုံမျိုးပေါ့နော်ခုမိုးရရောက်လာပြီးမိုးကြီးတွေမိုးရွာလာလို့ဖြားနာတာဖြစ်လာလဲသူတို့ဒုက္ခတွေကြောင့်အုံမယ်ပေါ့နော်စေးဝါတော့လည်းကြီးရအောင်မယ်ပေါ့လေဒီလမ်းကြောင်းတွေပေါ့နော်ကျွန်တော်တို့မြင်းတက်မြို့ကိုဝင်နိုင်တဲ့လမ်းကြောင်းကဒီဘုတ်ကူပဲရှိပါဘူးဘုတ်ကူကအဓိကရှိတယ်ကံကောဘက်ကရှိနေပေါ့နော် ဒီလမ်းကြောရတာအကုန်လုံးကနေ့နေ့ကလေးကတနေ့နေ့နဲ့တိုင်းကလေးကဒီကောင်ဒီတက်ပြအကုန်လုံးကိုလမ်းကြောလုံးဝပြလိုက်ပြီလေအဲ့လိုဆိုတော့အဲ့ဒီမှာလည်းအခက်အခဲတွေတော့ရှိတာပေါ့
မင်းတက်ကိုဒီညီမစစ်တက်ကနေပြီးတော့အဲ့လိုအင်အားအလွန်ကျွန်းတုံးပြီးတော့လက်နေစီတွေနဲ့ပေါ့နော်ပြစ်ခတ်နှိမ်နှင်းတဲ့ကိစ္စကို American နဲ့ပြစ်တင်ကတန်ယုံနေရလဲပြော်လေးကန့်ကွက်ရှုံချထားတာပေါ့နော်ဒါပြီးတော့ NUG
အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းဒီမင်းတက်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာကိုသူတို့အကူအညီတောင်းထားတယ်ပေါ့နော်ဆိုတော့အဲ့ဒီအခုအဲ့တော့ဒီအခုမင်းတက်မှာဖြစ်နေတဲ့အခြေအနေမှာပေါ့နော်ဒီနိုင်ငံတကာကောပေါ့နော်အကူအညီတွေဘယ်လိုပုံစံမျိုးလိုအပ်နေလဲရှင့်ကျွန်တော်တို့အနေနဲ့ငြိမ်ငြိမ်လို့မရတော့ဘူးကျွန်တော်တို့ကကျွန်တော်တို့ကနေ့ကတည်းကဆိုကြရေယူစံနာပြတယ်ပေါ့နော်နောက ဒီပေါ်လည်းနဲ့အရာပိုင်းရောဒေသမရှိဘူးလေအဲ့ဒါကိုတရားအလွန်ကျွန်းတုံးတယ်ဒီနေ့မနေ့ကမင်းတို့မြတ်ချစ်ကိုရှင်းနေဆိုရင်ဟိုဒုတက္ကပါစစ်ကဟိုနာတီဂျာမီရီကဒီပြည်နိုင်ငံပြဘတ်ကန်ချီတရားဒီကော်နီကာဆယ်မျိုးလေးကိုရဲရဲစစ်စစ်ဖြစ်ခတ်တယ်လို့ပါပဲအကျန်းတန်းဆုံးအရက်စစ်ဆုံးနေနေပေါ့နော်အဲ့လိုမျိုးဖြစ်ခတ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့သူတို့ကိုအဆုံ
ဒါပဲလို့လေစိတ်ကြတိရှိရလို့ရှိနေတယ်ကျွန်တော်တို့ပြန်ဆောက်ချမယ်လူလူစုယုံနေတယ်ကျွန်တော်တို့အောက်တောင်းတော်လာမယ်ကျွန်တော်တို့ရေမြေကျွန်တော်တို့စစ်စဲမှာတို့အချိန်ပေါင်းခံနိုင်မှုပေါ့နော်တို့ပြန်မောင်းမှုမောင်းထုတ်မယ်ဆိုတဲ့စိတ်ဖြစ်ဆုံးသတိပေးပါလို့ရှိပါတယ်ဒေါက်တာရောမန်ကိုကျေးဇူးများရှိတင်ပါတယ်ရှင့်အခုလိုအခက်အခဲတွေကြားရရပေါ့နော်တို့ရူပြောချင်တဲ့စိတ်ဖြစ်ပါတယ်ကျ
မင်္ဂလာပါဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲကော်မရှင်2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာတက်တည်ပြနိုင်ပြီလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်အနာသိစစ်ကောင်စီရဲ့ချစ်လုံရစဉ်9ရက်ပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးမဲဆင်းတွေစစ်ဆေးရေးဆိုတာကိုအမှတ်စဉ်1မှာထည့်သွင်းထားတာတွေ့ရပါတယ်။အာဏာသိမ်းပြီးသိမ်းကြခင်မှာပဲရွေးကောက်ပွဲကော်မရှင်အသစ်ဖွဲ့စည်းခဲ့သလိုမဲဆင်းစစ်ဆေးတာတွေကိုနိုင်ငံအနှံ့မှာပြုလုပ်နေပြီးနေ့စဉ်သတင်းထုတ်ပြန်မှုတွေလည်းလုပ်နေတာတွေ့ရပါတယ်။ပုံမှန်အားဖြင့်တိုင်းနယ်ပြည်နယ်မြို့နယ်တွေကမဲဆင်းအခြေအနေတွေကိုစည်စည်ရနဲ့ပြတ်တာမျိုးလောက်ပဲရှိပြီးမေလ14ရက်နေ့မှာတော့ဆုံးဖြတ်ချက်ချမှတ်မှုပါဝင်တဲ့အချက်၈ချက်ပါထုတ်ပြန်ချက်ကိုသတင်းစာအချက်ပို16မျက်နှာအထိအသုံးပြုဖော်ပြထားတာတွေ့ရပါတယ်။2020အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်အစ်စ်ကဘာတွေစစ်ဆေးတွေ့ရှိပြီးဘလို့ကောက်ချက်ချထားသလဲ။အဲ့ဒီကောက်ချက်တွေဟာကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲမှာဘလို့လူတွေကဘလို့မဲမတမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးဖော်ထုတ်နိုင်ခဲ့ပါရဲ့လားဆိုတဲ့ကိစ္စကစိတ်ဝင်စားဖို့ကောင်းပါတယ်။
မေလ13ရက်နေ့ထုတ်ပြန်ချက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရန်ကုန်တိုင်းဒေသကြီး45မြို့နယ်ရဲ့မဲဆေးတွေနဲ့မဲပေးမှုအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းအဲ့ဒီလိုစစ်ဆေးရမှာကော်မရှင်အဖွဲ့ဝင်တွေမှာရဲလာဘကမြို့နယ်ထွေအုပ်နဲ့အခြားသက်ဆိုင်သူတွေပါဝင်တဲ့အကြောင်းစစ်ဆေးရမှာမဲဆေးတွေမှာနိုင်ငံသားစီစီရေးကတ်မရှိသူတွေကတ်နံပါတ်တစ်ခုတည်းနဲ့၃ချိန်အထက်ပါဝင်နေတဲ့သူတွေ၂ချိန်ပါဝင်နေသူတွေကိုတွေ့ရတဲ့အကြောင်းမဲယုံတွေအလိုက်မဲလက်မဲ့ယော်နေပျောက်ဆုံးတာတရားမဝင်အပိုရှိနေတာတွေကိုတွေ့ရတဲ့အကြောင်းဖော်ပြထားပါတယ်စစ်ဆေးတွေ့ရှိတဲ့အရာမဲဆေးကောက်ယူရမှာဥပဒေနဲ့မညီညွတ်တဲ့မှားယွင်းမှုတွေတွေ့ရကြောင်းမဲလက်မဲ့ပျောက်ဆုံးတာနဲ့အပိုတွေ့တာတွေဟာတရားမဝင်ဆောင်ရွက်မှုတွေကြောင့်ဖြစ်ကြောင်းအရင်မဲပေးမှုတွေနဲ့နှိုင်းရှင်ရင်ကြိုတင်မဲပေးမှုရာခိုင်နှုန်းများနေတာကလည်းဥပဒေနဲ့မညီတဲ့ကြိုတင်မဲကောက်ခံမှုကြောင့်ဖြစ်ကြောင်းမဲပေးရမှာနိုင်ငံသားစီစီရေးကတ်မပါဘဲမဲဆန္ဒရှင်တပ်တွေကလက်မှတ်နဲ့မဲပေးမှုကိုလက်ခံဆောင်ရွက်ခဲ့ကြောင်းကိုဗစ် -19 ရောဂါကိုအကြောင်းပြုပြီးဥပဒေနဲ့မညီတဲ့ညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်ခဲ့ကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်
Tazan Yangong Dai, Lizan Amu Ne, Messin Rene, Maybe Gemu Chini, Trishi Jedriha, Tasaya, Ludo, Yukawe Ubri, Ni Ubri Rene, Ninumu Mashirago, Sisi, Trishiare, Lusubi, Natanese, Yukawe, A Chu Gala, Aji, Yukawe, Gomshinga, Topian, Gere, Amini, New Jajadri, A Bibi, Jinya Jedrigo, Diamji, Popia Tara, Dijayabari. Now yet we male, a chado dine dinari yet chaladigu popyabi, a la du set dike topi and lara duyabare.
Leshi Pidozu Yuga Bueko Meshe, Sisi Twishi Jet, Topia Jene Gauchet Dima, the town say you got wene but the be Baduriga, Penny Bebone, Mamma the Mamuri located Suram Yuguro, Shishi Lili Pobiara Maduyabe, Yuga Bue Ubri, Niwudi and then Yumu Meshibu Sura Lau, Gauchetswe, Pobiatara Duyabare. Tegero, you got wet Kuma. Maybe the mamu shimishi surade, but the ye. You go away and use her to cuckoo to a chimbagere. Messana name ye dega. Mayo to cushesia a chelladry. Any mayo to cushesia may be mu. May ye to a muma pawedure alo call you sisira neddy. Boba bade.
Mayo to cushesima. Any mayo ye may be by great she do see. Mayo a dread yare. Mela met ye dread. A don't do it. Mela met ye dread. Pore mela met ye dread. Pepatica, pe a melon, diausiga yare, mele me ye dre, pe me ye dre, sarari, shishilini, sim pusu, a melon gozaleri, nanya party gozaleri, shimama, messi ye dre, mele madrigo topo, eari alo, yone gomshin yongu, bepo yara mutibare, yone gomshin yomaro, eri meo didiga, bepo lare, sine, memangangan pitwe, မသွေးစည်းရည်ပြန်တိုက်ကြည့်ရုံမြို့နယ်ယုံကိုရောက်လာတဲ့ကြိုတင်မဲတွေကိုပြန်ရည်တွေ့ရုံနဲ့မတမာမှုရှိမရှိအလွယ်တကူသိနိုင်ဖော်ထုတ်နိုင်တဲ့ကိစ္စမျိုးပါအခုကြည့်ရတော့ဗိုလ်ချုပ်ကြီးမြောင်လိုင်ကခက်အပ်တဲ့2020ရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အစစ်စစ်ဟာအဲ့ဒီလိုမဲမတမာမှုမျိုးကိုတိတိကျကျစီစစ်ဖော်ထုတ်နိုင်ခြင်းရှိခဲ့ပုံမရပါဘူးတကယ်တော့ကျင်းပပြီးသွားတဲ့2020
တွေ့တယ်ဆိုပြီးထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်ဒါပေမဲ့လည်းပြည်တွင်းကရောနိုင်ငံတကာကပါ၂၀၂၀ရွေးကောက်ပွဲကိုဘယ်လောက်ပဲလွတ်လပ်ပြီးတရားမျှတာတွေရွေးကောက်ပွဲဖြစ်တယ်လို့ပြောဆိုနေစေကမှုဗိုလ်ချုပ်မင်းကြီးမြောင်နိုင်နဲ့သူစစ်တပ်ကရောမဲဆင်းတွေကိုကိုပါတာကိုတစ်ဖက်သက်စစ်ကိုပါတာကိုမဲမတမာမှုဖြစ်နိုင်ွယ်ရှိတယ်မဲဆင်း၁၀သန်းလောက်တွေ့ရတယ်ဆိုပြီးကြေည
အဲ့ဒါကိုတည်စဲလွတ်တော်တာဝန်ရှိသူတွေဘက်ကမလိုက်လျောလို့ခုလိုအာနာသိမ့်လိုက်တာပဲဖြစ်ပါတယ်ဒီအတွက်လည်းဘုံကြောင့်မူကြီးမရောက်လိုက်အနေနဲ့မဲမတမာမှုဖြစ်စေနိုင်တဲ့မဲစင်းတွေကိစ္စကနေမဲမတမာမှုတွေရှိခဲ့တယ်ဆိုတာတသက်ပြဖို့တာဝန်ရှိလာပါတယ်
အဲ့ဒီအတွက်လေအာနာသိမ့်နေတာနဲ့ရာနဲ့ချီတဲ့မျိုးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အထက်အဆင့်အရာရှိတွေကိုဖမ်းဆီးထိန်းသိမ်းခဲ့ပါသေးတယ်။ဒါပေမဲ့လည်းအဲ့ဒီကော်မရှင်တာဝန်ရှိသူတွေစီကနေမဲပသမာမှုလုပ်ခဲ့တယ်ဆိုတာမျိုးလုပ်တာကိုသိရှိတယ်ဆိုတာမျိုးထွက်ဆိုချက်နဲ့တသက်အထောက်အထားတစ်စုံတရာမရခဲ့တာကြောင့်လာတဲ့ချီကြတဲ့ထိန်းသိမ်းထားမှုကနေပြန်လွတ ရာအချက်လက်တွေကို၃လကျော်အချိန်ယူစစ်ဆေးပြီးခဲ့တဲ့တိုင်2010ရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတာတက်စီမပြနိုင်တဲ့အတွက်မဲဆေးကောက်ယူမှုချို့ယွင်းချက်တွေနဲ့အရေးကော်မရှင်ထုတ်ပြန်ချက်တွေကိုကိုးကားပြီးလွတ်တော်ရွေးကောက်ပွဲဥပဒေဤဥပဒေများနဲ့ညီညွတ်မှုမရှိပြီကိုစစ်ဆေးတွေးရှိရသည်ဆိုတာလောက်ပဲဒီကုန်းချုပ်ထုတ်ပြန်ခဲ့တဲ့အတိုင်းကိုတွေးပြရကြောင်းပ
ါပြည်ရင်အမေရိကန်တန်မြန်မာဝိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ကျမဧတနာကြပါမင်းမရှိရင် ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိကျတော်ရရှင်တွေကိုမြတ်တာတီလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ် Messenger ကစာရေးလာတဲ့ကြော်မျိုးသူဆိုတဲ့တော်ရရှင်ကမင်္ဂလာပါ VOE တိကျတဲ့သတင်းတွေသိရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာမြန်မာပြည်သူပြည်သားတွေဘေးပရာကင်းဝေးကြပါစေအမေတော်အောင်ဆန်းစုကျင်တဲ့အတူဖန်ခံထားရတဲ့သူတွေအမြန်ဆုံးလွတ်မြောက်ပါစေရိမဲချက်ပန်းနိုင်ရင်အမြန်ဆုံးပြေးပါစေလို့ဆုတောင်းလှစ်ပါ VOE သတင်းမီဒီယာလည်းဒီချက်မကအောင်မြင်ပါစေမြန်မာပြည်သူတွေနဲ့အတူတကွရှိနေပေးတဲ့အတွက်လည်းအထူးကျေးဇူးတင်လျက်ပါတယ်ကိုကျော်မျိုးသူရေးလာတာဖြစ်ပါတယ်ချစ်မျိုးထက်ဆိုတဲ့တော်ရှင်ကတော့မင်္ဂလာပါ VOE ရေတဲ့ VOE ကိုဖုန်းနဲ့ဖမ်းယူလို့ရတဲ့ VOE Bemis application သိပါရစေ။အင်တာနက်ဖြတ်ရင်တတိမရပဲနေမှာဆိုလို့ပါ။ကျေးဇူးဖြစ်ပြီးပြောပြပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော်ရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ VOE Bemis ကျမတို့ရဲ့ application ကိုတယ်လီဖုန်းကနေ download လုပ်ထားရဲဆိုတာကလည်းအင်တာနက်လာမှသုံးလို့ရတာမျိုးပါ။ဘာပဲဖြစ်ဖြစ်လို့ရင်တုံးလို့ရအောင်တော့ဒီမှာဒီ Messenger ကနေပြပြန်ပြီးတော့ link ပို့ပေးလိုက်ပါရင်နော်ဘာဖုန်းမျိုးစားလဲဆိုတာပြောမထားလို့ Android phone တက်ကောနောက်ပြီးတော့ iPhone တက်ပါဘယ်ဖုန်းနဲ့မဆို download လုပ်လို့ရအောင်လို့ application ကိုနှစ်မျိုးပို့ပေးထားပါတယ်အဆင်ပြေတာကို download လုပ်ယူလိုက်ပါနော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ခင်ယူမွန်ဆိုတဲ့တောင်းရှင်ကလည်းဒီတောင်းရှင်လိုပဲဒီ internet တွေမရတဲ့အတွက်ကြောင့်လို့ internet မရတဲ့အခါမှာနားဆင်လို့ရအောင်လို့ဒီ radio ထုတ်လွှင့်ပေးနေတာကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးပြောလာတာပ
ါမင်္ဂလာပါ VOE ရေမြန်မာနိုင်ငံမှာ internet တွေပိတ်ထားတာအတော်ကြာနေပါပြီသတင်းမှန်တွေနားဆင်ရဖို့အခက်ကြုံနေရပါတယ်သတင်းမှန်တွေနားဆင်ရလို့ကျေးဇူးပါကလေးဘွားလေးကနားဆင်လာတာခုထီပါအခုဖြစ်ပျက်နေတဲ့သတင်းတွေကို radio လေးနဲ့နားဆင်နေရတာပါရှင်းဆက်ပြီးတော့လေမှန်ကန်တိကျတဲ့သတင်းတွေဆက်လက်လွှင့်ပေးပါနော်ကျေးဇူးပါ VOE ရေအားပေးနာဆင်နေပါတယ်နော
်ဟုတ်ကဲ့ပါနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဒီတော့ရှင်ပြောသလိုပဲအင်တာနက်တွေကအခုခေတ်မှဖြစ်လာတာပါနော်မြန်မာနိုင်ငံမှာဆိုတာကဒါကြောင့်မို့အင်တာနက်မရတဲ့အခါမှာကျမတို့အစင်မြဲထုတ်လွှင့်ပေးနေတဲ့ live radio လေးနဲ့ကျမတို့ VOE ကထုတ်လွှင့်ချက်တွေကိုဖမ်းမှုမမေ့ပါနဲ့လို့ပဲပြောချင်ပါတယ်ရှင် live radio နဲ့ထုတ်လွှင့်ချက်တွေကတော့ကဘာစစ်ဖြစ်နေတဲ့အချိန်တုန်းကတော့မှဒီတစ်ကမ္ဘာလုံးကိုသတင်းတွေပြန့်နှံ့သိရှိအောင်လို့လုပ်ပေးခဲ့တဲ့မီဒီယာဖြစ်ပါတယ်။ဒါကြောင့်မလို့ဒီဂျိုရူကလည်းလိုင်းလူနဲ့ထုတ်လွှင့်မှုကတော့ဘလို့အခြေအနေမျိုးမှမဆိုခင်မင်းဤပညာတွေမရှိပေမဲ့လည်းသတင်းတွေကိုအစမပြတ်နားထောင်လို့ရအောင်လုပ်ပေးနေတဲ့ကြားခံနေမိတစ်ခုဖြစ်ပါရဲ့နော်။မြန်မာနိုင်ငံမှာဆေးရနာသိန်းနဲ့ဖေဖော်ဝါရီလ၁ရက်နေ့ကလေးကလူလူကနေ့စဉ်စားဝတ်နေရေးအကျက်တင်ပညာရေးကျန်းမာရေးကအစားနေအိမ်လုံခြုံရေးအသက်အန္တရာယ်အဆုံးဘေးဒုက္ခမျိုးစုံနဲ့ကြုံတွေ့နေကြရတာပါ။ဒီလိုအခြေအနေတွေကိုတော်ရရှင်နဲ့ရေးလာတဲ့စာတွေမှာတွေ့ရပါတယ်။ဒီမှာရေးလာတဲ့စာတွေထဲမှာတော့လူတိုင်းမခံစားနိုင်တာကအနာဂတ်ရဲ့လူငယ်တွေအပါအဝင်ကိုသားကိုသမီးကိုမိတ်ဆွေကိုဆွေမျိုးကိုအိမ်ကြီးချင်းဒီလိုမျိုးအရက်သားပြည်သူတွေနေစဉ်ဆူဆူရွရွအခြေအနေတွေနဲ့သိဆုံးနေရတဲ့ကိစ္စပဲဖြစ်ပါတယ်။အမည်မဖော်ပြလိုပါဆိုတဲ့တော်ရရှင်တယောက်က
မြမကြီးရဲ့အဝေးမှာရောက်နေပေမဲ့တနေ့တနေ့တက်လာတဲ့သေးတဲ့သူစီးတွေကြည့်ပြီးဝမ်းနဲ့ယူကြုံမရဖြစ်မိပါတယ်။ပြည်သူပေးရဲ့လာစာကိုယူပြည်သူပေးရဲ့အခွန်ဘဏ္ဍာတွေနဲ့လက်နက်ဝယ်ပြီးလက်တဆုပ်စာလူစုကောင်းစားဖို့အာဏာတည်တံ့မှုအတွက်ရှေ့တန်းမှာရောမြို့ပေါ်တွေမှာပါအပြစ်မဲ့တဲ့ပြည်သူတွေကိုတတ်ရတာကုကူကူနဲ့ကို့မိသားစုအတွက်မပါပဲလက်တဆုပ်စာလူယုံမာတွေအတွက်ရင်းရတာရှေ့တန်းစစ်မျက်နှာပြင်မှာရောဒုက္ခပေါင်းစုံခံအသက်ကိုမနှမျောပဲလူယုံမာလူပလာနံတွေအတွက်တိုင်းရင်းသားလူမျိုးစုတွေကိုတတ်ရတာဒုက္ခပေးရတာတွေတော်တော်ပြောကြရဲ့လားလို့ခொနည်းတာသမီးမျက်ရည်ကြမှစားဝင်အိပ်ပြောကြရဲဆိုရင်ပြည်သူတွေကိုတက်ပြမှယာရုတွေတက်လာမယ်ဆိုရင်နေ့တိုင်းပြုတဲ့ကုသိုလ်နဲ့တိုင်တင်ပြီးတစ္ဆာဆိုပါတယ်ပြည်သူတွေကြရဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာငရဲမီးတည်းပူလောင်ခံစားရပါစေလို့ဆုတောင်းပေးပါတယ်အရေးတော်ပုံကြီးအောင်ပါစေပေးဖို့တဲ့စာကိုတော့အမည်မဖော်လိုပါဘူးရှင်ခံစားရလွန်လို့တနေ့တနေ့အလုပ်ထဲမှာစိတ်မရှိမိုးလင်းလို့မျက်စိနှလုံးပွင့်တာနဲ့မြမပြေအေးတွေးပြီးရင်မောနေရပါတယ်ရှင
်အပြစ်မဲ့ပြည်သူတွေကိုတတ်ရတာပြောပါရဲ့လားလို့သူကမေးလာတာပါဆရာနာရှင်တော်လန်သူတွေထဲမှာနေ့စဉ်စားဝတ်နေရဲ့အခက်အခဲဖြစ်နေရသူတွေကတော့ငကူကမှအစိုးရလာစာနဲ့စားမလို့ဖြစ်ခဲ့အခုလဲ CDM လုပ်ပြီးတော့အလုပ်တွေပြုတ်လာစာမရဖြစ်ရတဲ့ဝန်ထမ်းတွေပါပဲ
မြန်မာနိုင်ငံမှာတနေ့လုံးတနေ့စားရအများကြီးပါက ကျွန်တော်တို့လပကဆရာကြီးတော်စောင့်နေခက်ခဲရင်စင်ချေဖုံးကျွကျော်ရက်ခွက်ဒီမှာနေထိုင်နေသူအများကြီးကပို့ပြီးခက်ခဲကြမှာပါအဓိကအကြောင်းကရေရှည်တိုက်ပွဲနှွဲလို့မရပါဘူးစီရင်ဝင်တန်းတွေကနှစ်လစာလို့တစ်လစာလို့ရထားပါသေးတယ်ဒီနေ့လို့ဒီနေ့စားဘဝတွေကိုရတဲ့နည်းနဲ့ထောက်ပံ့ပေးကြပါမထောက်ပံ့ခဲ့ဘူးဆိုရင်တော့ဒီနေ့ရက်ဒီနေ့နေစား9000နန်းတွေတိုးပွားလာပါလိမ့်မယ
်ဆရာသော EC ကစီရင်ဝင်တန်းတွေရဲ့အခက်အခဲကိုပြောလာတာပါနောက်နိုင်ငံတကာရောက်နေတဲ့သူတွေပြောလာတဲ့အခက်အခဲကတော့
အခုကျွန်တော်တို့ကြုံနေရတဲ့ခက်ခဲကမြန်မာပြည်ကိုငွေလွှဲပေးနေရတဲ့ခက်ခဲပါမိသားစုတွေမပြည်လေတော့မနေနိုင်ဘူးလေဖြစ်တယ်လို့လွှဲပေးနေရတာဆိုတော့ကဗန်နဲ့ငွေလွှဲလို့ရှိရင်တုံငင်နမယူရတယ်ယူပြီးရင်၃ရက်ကြာမှထုတ်ရတယ်အဲ့ဒီညီထားမကတုံငင်ကြလို့ငွေထုတ်မယ်ဆိုပြီးသွားတာကငွေမောက်က၅သိန်းဆိုရင်အခု၃သိန်းထုတ်ပေးလိုက်တယ်ကျန်တဲ့သိန်းကတုံငင်ပြန်ယူပါပေါ့အခြားတစ်ခုက wave money နဲ့လွှဲရင်အရင်က၁သိန်းမှ1500ယူတာကနေပြီးတော့အခု၁သိန်းကို1000ယူနေပါတယ်
မလေးရှားကတော့ရှင်ကြီးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာမိသားစုငွေအခက်အခဲကြောင့်သူငွေလွှဲဖို့စူးစမ်းနေရတာမှာသူလည်းအခက်အခဲကြုံနေရပါတယ်ဆိုပြီးတော့အခြေအနေကိုရေးပြလာတာဖြစ်ပါတယ်တော့ရှင်ကိုချင်းမီကတော့အခုအာနာသိန်းတဲ့သူတွေအနေနဲ့မထူးတဲ့အလုပ်တွေကိုထပ်လုပ်နေတာညံမမီတော့ပါလို့ပြောလာပါတယ
်မင်္ဂလာပါ VOE ကျွန်တော်နာမည်ချင်းမီပါစစ်တပ်ဆူရကလက်နက်အားကိုးနဲ့တနင်္ဂနွေလုံးကိုဖေဖော်ဝါရီလ1ရက်နေ့ခေတ်ကအကြမ်းဖက်သိမ်းပိုက်ထားပြီးအခုမှထွေထူးထူးလုပ်ပြီးတော့မင်းတပ်မျိုးကိုစစ်အုပ်ချုပ်ရေးကျင်ညာတာကျွန်တော်ကပဲညံရင်မမီညံနေနေလို့နားမလည်နိုင်တာလားကျွန်တော်သဘောပေါက်တာကဖေဖော်ဝါရီလ1ရက်နေ့ကလေးကတနင်္ဂနွေလုံးကိုစစ်အုပ်ချုပ်ရေးအောက်ရောက်သွားပါပြီတစ်ချက်လောက်မဆပြီးတော့ရှင်းပြပြပါအောင်ဗျာ
ဒီအချိန်လေးရောက်နေတော့မှတော့ထွေထူးလုပ်ပြီးတော့စစ်အုပ်ချုပ်ရေးကျင်ညာဖို့လိုမယ်မထင်ပါလို့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်ကနေနေသားတော်ရရှင်ကတော့ကြောက်အောင်၆ပြင်မယ်လေမကြောက်ပါလို့ပြောလာပါတယ
်မင်္ဂလာပါ VOE ခင်ဗျာကျွန်တော်ကကဏီနေသားတူပါကျွန်တော်ကဏီမှာတော့စစ်တပ်ကအင်အားအလုံးကြီးနဲ့ဝင်ရောက်နေပါတယ်ဒါပေမဲ့ကျွန်တော်တို့မကြောက်ပါဘူးမတက်တာသေးလို့ခဏဘေးမှာရှောင်နေကြတာပါပြီးတော့လက်နက်ချင်းကလည်းမတူဘူးလေလက်နက်ချင်းကတူလို့ရှိရင်ကျွန်တော်တို့အချိန်မရွေးနေရာမရွေးပါလို့ပြောချင်ပါတယ်အရေးတော်ပုံအောင်တဲ့အထိကိုတိုက်ပွဲဝင်သွားမှာပ
ါစစ်တပ်ကအင်အားအလုံးကြီးကိုတွေးမြင်နေရပါမယ်လေမကြောက်ပါဘူးဆိုပြီးတော့ဒီတော်ရရှင်ကဏီနေသားရေးလာတာပါတော်လည်းရေးကြည့်ပြီးတော့မှမင်္ဂလာပါလို့နှုတ်ဆက်ချင်ပါတယ်ဆိုပြီးတော့တော်ရရှင်တော်စားစားရေးလာပါတယ
် VOE ရေးတော်လည်းရေးကြည့်ပြီးမှမင်္ဂလာပါဆိုတဲ့နှုတ်ဆက်စကားကိုပီတိအပြည့်နဲ့နှုတ်ဆက်ပါရစေကျွန်မကတော်လည်းရေးကြည့်အတွက်အဓိကကြားတဲ့နေရာကပါဝင်နေတာမဟုတ်ပေမဲ့တထောင်တနေရာကနေလှုပ်ရှားနေပါတယ်အင်တာနက်မရတဲ့အချိန်တွေမှာလဲရေဒီယိုနဲ့ VOE ကိုပဲအားကိုးခဲ့ရလို့ VOE ကိုကျေးဇူးတင်မိပါတယ်ကျွန်မကလူသိများပြီးတော့အရေးပါတဲ့လူမဟုတ်လို့ကျမပြောချင်တဲ့စကားလေးကို VOE ကနေတဆင်ပြောချင်ပါတယ်ခက်ခက်ခဲခဲတပိတ်ဆင်နွှဲနေရတဲ့တော်လန်ရေးသမားတွေကိုကူညီတဲ့အနေနဲ့ရောအသက်ပေးဆက်လိုက်ရတဲ့အာဇာနီတွေရဲ့သွေးကိုကျမတို့အလေးထားတဲ့အနေနဲ့ရောစစ်ကောင်စီကိုပြည်သူအားလုံးကဆန့်ကျင်တဲ့အနေနဲ့ရောကျမတို့ပြည်သူတွေအားလုံးအပြင်ထွက်တဲ့အခါတိုင်းအနီရောင်အင်ကြီးကိုဝစ်ဆင်ပြီးထွက်ကြဖို့အကြံပြုချင်ပါတယ်အင်းကြီးအစင်မပြေတဲ့သူကတော့အုတ်ထုတ်ဆောင်ကြတာပေါ့ဒါဆိုရင်တပိတ်စစ်ကြောင်မဟုတ်လို့ဖမ်းလို့မရတယ်လို့လူတိုင်းကဝစ်ထားတဲ့အတွက်အင်းကြီးကိုလိုက်ချွတ်လို့လည်းမရနိုင်ပါဘူ
းဒါတော့တော်ရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကို VOE ကနေပြီးတော့ဖွင့်ဟလာတာဖြစ်ပါတယ်ရှင်တော်ရှင်ရဲ့ပေးကြတွေကိုဒီနေ့တော့ဒီမှာလည်းရက်ချင်ပါတယ်ရှင်ဒီကြောင့်လည်းတော်ရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်ညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးစုပြစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်နေကြိုးစွနေပါရှင်အခုတော့ဒေးချစ်တော်ရရှင်နေကိုအလှည့်ပေးကြပါမယ်နော် ဒီမှာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ဆရာနာသိန်းတဲ့အခြေအနေစိုးရိမ်ကြောင့်ကမ္ဘာနိုင်ငံအသီးသီးရောက်နေကြတဲ့မြန်မာတွေလည်းအထူးစိတ်ဆင်းရဲဝမ်းနည်းကြီးခွေရပါတယ်ပြည်သူကိုစစ်မှတ်ခင်အရင်ကတာယာစီကားခဲ့တဲ့မျိုးကြီးတွေစစ်တလင်းဖြစ်နေရတဲ့အခြေအနေစိုးကြီးအမြင်ဆုံးပြီးဆုံးပါစီဆိုတဲ့စူတောင်းနေဒီသချင်းလေးကိုနားထောင်နေပို့ပြီးခန်းစားရပါတယ် လို့ပြောတဲ့နိုင်လုံးမင်းထက်ပြူကြတာကအမတန်ဆက်ဆုပ်ရွှန်ရှာစရာဆိုတာသတိပြုမိကြပါစေလို့ဆုတောင်းမိပါတယ်အားလုံးအတွက်တင်စာမော်ရဲ့ပုံဆိုတဲ့တဲ့ချင်းလေးထုတ်လွှင့်ပေးပါဆိုပြီးရွေတိချစ်ပိတဲ့စင်စင်တောင်းဆိုလာပါတယ်သူပြောတဲ့တင်စာမော်ဒီဆိုထားတဲ့ပုံဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရအောင်ပါရှင်ကဘာမီဒီငိုယောင်ချေ
ညင်ကြောင်းလို့ရည်လို့ဆွဲမေဖျားနော်မကျညာချလေးနင်းမိတ်တို့တတ်မှတ်ခွဲဘာသာယူဝါဒနီစကားသာနွေခွဲအပိုင်ယူချင်ဒီတို့အတွက်ဝင်ပို့ချူအချင်းယောမဟုတ်ရနေဝါအပေါ်ရရရလူဘဝကဒေဝရှိရလား
ဒီဆိုတဲ့ပုံဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင် VOE မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတဲ့ချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် VOE မြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ် တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါသေးတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘဟုထူးခြားရသည်ဘူးသတင်းတွေတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညီလူလင်ကတင်ဆက်ပေးထားပါတယ်။
မြန်မာစစ်အနေနဲ့အင်အားသုံးပြီးပြည်သူတွေကိုအကြမ်းဖက်နေနေနေရာတွေမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူဖို့ခြေလှမ်းတွေအသင့်ဖြစ်နေတဲ့အကြောင်း G7
We had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Jinyone, G7, go, Yamaluro, Semu, Tate, Nengam Yalu, Amyazuga, Kobo, Yosu, Jamari, G7, Mapare, Nengan Risu, Ragale, Gababo, Ma, Chana, Jawabi, Semu, Tongazo, Nengan Jiri, Tine, Lubari. G7 မှာ ကနေဒါ, ဂျင်သေ, ဂျာမနီ, ဣတလီ, ဂျပန် UK နဲ့ American ပြည်အောင်စုတို့ ပါဝင်ပါတယ်။ နိုင်ငံ 9 နိုင်ငံကို ကိုစားပြုတဲ့ G7 ဟာ ကမ္ဘာ ချမ်းသာ ကျယ်ဝမှုရဲ့ 58 ရာခိုင်နှုန်း ပိုင်ဆိုင်မှုရှိပြီး ကမ္ဘာ GDP ရဲ့ 46 ရာခိုင်နှုန်း ရှိပါတယ်။ ဒါအပြင် ကမ္ဘာ လူဦးရေရဲ့ 10 ရာခိုင်နှုန်း ရှိပါတယ်။ လွတ်လပ်မှု, လူအခွင့်အရေး, ဒီမိုကရေစီ နဲ့ တရားဥပဒေ စိုးမိုးမှု, ကျယ်ဝ ချမ်းသာမှု နဲ့ ရေရှည် တည်တံ့မှုတွေက G7 ရဲ့ အဓိက စီးနင်းစည်းကမ်း နဲ့ ကိုစားပြု ခံယူချက်တွေ ဖြစ်တယ် လို့ ဖော်ပြပါတယ်။ G7 ရဲ့တမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့ နှစ်ပေါင်းလေးဆယ်ကျော် 1985 ခုနှစ်ကပြင်သစ်ဂျပန် UK အနောက်ဂျာမနီနဲ့ American ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြစ်ရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ်။ အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး 1998 ခုနှစ်မှာတော့ရုရှားနိုင်ငံကပါဝင်ခဲ့တာကြောင့် G8 ဆိုပြီးခေါ်ဆိုလာကြပါတယ်။ဒါပေမဲ့လည်း 2014 ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပယ်လိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။ 2014 ခုနှစ်ရုရှားနိုင်ငံဆိုရှီမြို့မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ ဥရောပသမဂ္ဂကလည်း 1989 ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး 1989 ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တက်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတက်ရောက်ပါတယ်။ G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင် 9 နိုင်ငံကတစ်နှစ်တစ်ကြိမ်အနှိမ့်ကြတာဝန်ယူရပါတယ်။အခု 2022 ခုနှစ်မှာ UK ကတာဝန်ယူထားပါတယ်။ G7 ရဲ့ဆွေးနွေးပွဲတွေမှာအဓိကအားဖြင့်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေ၊ဂျီနန်နဲ့သဘာဝလောင်စာ၊စွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအဓိကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေး သမာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ထိန်းသိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါတယ်။ HIV/AIDS, TB ယောဂနဲ့ညှက်ဖျားယောဂတိုက်ဖျက်ရေးအတွက် Global Fund မှ G7 ကရန်မုံငွေလှူဒါန်းမှုတွေကြောင့်
2009ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းတန်း30ကျော်ရဲ့အသက်တွေကိုကင်းစင်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင်။သတင်းပါရှင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတက်လှည့်တင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာသတင်းပတ် 16ပတ်ရှိလာပါပြီ။စစ်တပ်နဲ့ရဲရဲပြစ်ခတ်ဖြိုခွဲမှုတွေဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဆင်အာနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်ကမြို့ရွာအတော်များများမှာဆက်ပြီးပြုလုပ်နေကြပါတယ်။ဒဝဲမှာနေ့စဉ်လှုပ်လှုပ်ချိတဲ့ဆန္ဒပြနေတဲ့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းနဲ့အင်ဂျင်နီယာနဲ့ပညာရေးဝန်ထမ်းတပိတ်စစ်ကြောင်းတွေဟာတန ลูดาทั้งตัวต้องเกล้าด้วยสุดท้ายก็ยืนอยู่ในบ้านเลยเดี๋ยวถ้าคันนี้ก็ว่ากูนี่เป็นไหนบ่เอ็นยูจีมิวตาเอ็นยูยี่สุรากาลูกสาวในเจ้าพี่รองสุวรรณจีเจ้ามันวุ่นขันตั้งก็เปลี่ยนใจเลยไปดิฉันจะกูจะเขียนยุติเต็มใจปีเกิดอะไร ဗီအိုအေမြန်မာဝိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညကိုနိုင်ကနေစနေနိုင်ထိထုတ်လွှင့်မဲ့တနင်္လာနေ့ညချမ်းဗီအိုအေရေဒီယိုစီစဉ်ကိုတော့လိုင်းတို့မီတာ 37 35နဲ့တွေ့လဲအထူးပဲကျေးဇူးတင်ပါတယ်။
ဒေါ်လာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျမတင်ပြခဲ့ပါ
This program has come to you from